အစိုးရလုံခြုံရေးတပ်ဖွဲ့တွေကအင်းနေကျွေးရမှာသူတို့ဖမ်းမိတဲ့ဒီထဲမှာတော့ဘင်္ဂါလီအကြမ်းဖက်သမားလို့ရေးတာပေါ့နော်တခြားနိုင်ငံတွေကတရင်းနေမှာတော့ရိုဟင်ဂျာလို့ရေးပါတယ်ဒီလူဆယ်ယောက်ကိုတပ်ဖြတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအခုအစိုးရထုတ်ပြန်ကြေညာတယ်အဲ့ဒါကိုထွန်းခင်ဘယ်လိုမြင်လဲခင်ဗျာ
ဒါကတော့ဒီတရင်ကထွက်လာမယ်ဆိုတာကိုပြီးတော့အစိုးရကဒီတရင်ကိုလူတွေအမှန်တရားသိမှဆိုလို့သူတို့ကတော့ဒီဟာကိုပုံပြောင်းပြီးတော့လူတွေအမြင်ပြောင်းသွားအောင်ဒီဟာကိုထုတ်ပြန်ခြင်းဖြစ်တယ်လို့ကျွန်တော်ထင်တယ်ဒီလိုဒါတကူတည်းမဟုတ်ဘူးဒီလိုမျိုးရာနဲ့ရှိတဲ့ mass grave တွေရခိုင်ပြည်မြောက်ပိုင်းမှာ August 25နောက်ပိုင်းမှာသူတို့ကျူးလွန်ခဲ့တာတွေရှိတယ်အဲ့ဒီတဲ့ကဒီဟာတခုလေးပေါ့နော်ဒီဟာတခုလေးကဒီလိုမီဒီယာတွေသတင်းတွေကလည်းရထားတယ်ပြီးတော့ဒါအမှန်တရားပေါ်လာမယ်ဆိုတော့နိုင်ငံတကာမှာလည်းသတင်းအထောက်အထဂျီနိုဆိုက်ဆိုတဲ့ကျူးလွန်မှုကိုသူတို့လုပ်ထားတယ်ဆိုတော့ဒီဟာကြီးကသူတို့ဖုံးခွေလို့မရတဲ့အနေအထားမှာရောက်နေတယ်ဆိုတော့ဒါကပေါ်ထွက်လာတယ်လို့ကျွန်တော်ထင်တယ
်ဘုသူခင်ပြောတဲ့တဲ့မှာဒီလိုအလားတူအဖြစ်အပျက်တွေယာနဲ့ချိန်ပြီးရှိတယ်ဆိုတာဘာအထောက်အထများရှိလို့ပြောတာလဲခင်ဗ
ျကျွန်တော်ကိုယ်တိုင်ဘင်္ဂလားဒေ့ရှ်လွန်ခဲ့တဲ့စက်တမ်ဘာလာလေကနေအောက်တိုဘာလလေးဒီကျွန်တော်ကိုယ်တိုင်ဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာဒုက္ခတွေအများကြီးနဲ့အဲ့လိုပေါ့နော် survivor big teams ပေါ့အဲ့လိုသူတို့သားသမီးတွေတက်ဖြတ်ခံခဲ့တာတို့သူတို့သမီးတွေကိုမတင်းကျင်းခဲ့တာတို့ဒီဟာတွေကျွန်တော်မှာအများကြီးကျွန်တော်သူတို့နဲ့မြင်းမြန်းခဲ့တယ်သူတို့ကျွန်တော်ကိုပြောပြပါတယ်အဲ့လို mass grave တွေကအများကြီးအဲ့လိုပေါ့ရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်မြုပ်နှံထားတယ်အဲ့လိုတွင်းတွေသူတို့အများကြီးရှိတယ်လို့ကျွန်တော်ကိုရိုဟင်ဂျာဒုက္ခတွေကဘင်္ဂလားဒေ့ရှ်မှာကျွန်တော်တွေ့တော့ကသူတို့ပြောခဲ့ပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာစစ်တပ်ကအကုန်လုံးကိုအပြေအဝစစ်တပ်ကလုံးဝကို security နဲ့စစ်တပ်အပြေအဝချထားတယ်ဆိုတော့ဘသူမှမပြောလို့လည်းမရဘူးပြောလို့လည်းမရဘူးအဲ့ဒီနေရာမှာတွားခုလည်းမရှိဘူ
းဦးထွန်းခင်တို့ကဒီကိစ္စနဲ့ပတ်သက်ပြီးဘာများဆောင်ရွက်ဖို့ရှိလဲခင်ဗ
ျဒီလိုကျူးလွန်မှုတွေလုပ်ထားတယ်ဆိုတော့အများကြီးကျွန်တော်တို့ကလည်းအထောက်အထားလေးရထားတယ်ပြီးတော့ကျွန်တော်တို့ရိုဟင်ဂျာအားလုံးပေါ့နိုင်ငံတကာမှာရှိနေတဲ့ရိုဟင်ဂျာအားလုံးအနေနဲ့ဝိုင်းပူပေါင်းပြီးတော့ကျွန်တော်တို့ကလည်းဒီစစ်ဦးစီးဆုံးမြောက်လိုင်းအပါဝင်ကျန်တဲ့ရာဇဝဲမှုကျူးလွန်ထားတဲ့စစ်သားအားလုံးကိုနိုင်ငံတကာရာဇဝဲမှုဆိုင်ရာတရားရုံးကိုတင်ဖို့ကျွန်တော်ကလည်းစူးစမ်းမယ်ပြီးတော့လည်းနိုင်ငံတကာပြီးတော့လည်း fact finding mission ကိုဝင်ဝင်ပေးဖို့ကျွန်တော်ကလည်းရှေ့ဆက်ပြီးဖိအားပေးဖို့လုပ်သွားမယ်ပြီးတော့ရိုဟင်ဂျာတွေအနေနဲ့မြန်မာပြည်မှာကဒီလိုစစ်တပ်နဲ့အစိုးရပေါင်းပြီးတော့အမုန်းတရတော်တော်လေးများနေပြီဆိုတော့ရိုဟင်ဂျာတွေအနေနဲ့အဲ့ဒီရခိုင်ပြည်နယ်မှာဒီဘုနိုင်ငံတကာကနေ R2P ဆိုတဲ့ responsibility to protect R2P ဝင်မှပဲရိုဟင်ဂျာတွေမြန်မာပြည်မှာအသက်ရှင်လို့ရဖို့အနေထားရောက်နေပါပြီလူဟင်ဂျာလူမျိုးတွေကိုမြုပ်ထားတဲ့တွင်းအများကြီးထဲကတစ်ခုပေါ့နော်ယာနဲ့ချိတဲ့တွင်းကြီးထဲကတစ်ခုပဲဖြစ်တယ်အဲ့ဒီအတွက်ကြောင့်ဒီလိုအများကြီးကျူးလွန်ထားတယ်ရှိတယ် genocide ဆိုတဲ့ဟာကိုစနစ်တကျသူတို့လူမျိုးတို့တပ်ဖြတ်မှုလုံနေတာလက်ကြပြီးအခုကတော့နောက်ဆုံးအဆင့်ကိုလုံနေတယ်အဲ့ဒီအတွက်ကြောင့်ရိုဟင်ဂျာတွေအကာအကွယ်ပေးဖို့အတွက် responsibility to protect ဆိုတဲ့ R2P ဝင်နိုင်အောင်ကျွန်တော်တို့စက်ပြီးစူးစမ်းသွားပါမယ်